အမေရိကန်နိုင်ငံဝန်ကြီးအန်တိုနီဘလင်ကန်ဟာကစားဂါဇာစစ်ပွဲကိစ္စသဘောတူညီချက်ရရှိအောင်ကြိုးစားဖို့ဆော်ဒီအာရေဗျာနိုင်ငံကိုတနင်္လာနေ့ကရောက်ရှိသွားခဲ့ပါတယ်။ကြာရှိနေသေးတဲ့ဇာကန်တွေကိုလွတ်ပေးပြီးလူသားချင်းစာနာထောက်ထားရေးခဏတာအပြည့်အဝရေးပါဝင်တဲ့သဘောတူညီချက်တည်းရရှိအောင်မစ္စတာဘလင်ကန်ကသံတမန်ရေးအရာကြိုးစားသွားမှာဖြစ်တယ်လို့နိုင်ငံခြားဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်ကဆိုပါတယ်။အီဂျစ်ကာတာအစ္စရေးနဲ့အစ္စရေးသိမ်းပိုက်ထားတဲ့အနောက်ဘက်ကမ်းဒေသတွေကိုလည်းဒီအပတ်ခီးစဉ်အတွင်းမှာဘလင်ကန်ကသွားရောက်မှာပါ။ဂါဇာမှာလူသားချင်းစာနာထောက်ထားရေးလိုအပ်ချက်တွေကိုအရေးပေါ်ဂိုက်တွေ့ဖို့လိုအပ်ကြောင်းဒီခီးစဉ်မတိုင်မီကဘလင်ကန်ကပြောခဲ့ပါတယ်။ကနဦး6လတာအပြည့်ရဆဲထားစဉ်အတွင်းအကူအညီပို့ပေးရေးပြင်ဟားမတ်ကဖန်ထားတဲ့ကြမ်းရှိတစားကန်တွေနဲ့အစ္စရေးဖန်ဆီးထားတဲ့ပါလက်စတိုင်းအချင်းသားတွေလဲလှယ်ရေးပါဝင်တဲ့အပြည့်ရရဲ့အဆိုပြုချက်ကိုဟားမတ်ခေါင်းဆောင်တွေကစဉ်းစားနေစေဖြစ်ပါတယ်။တည်ဆုံးသွားပြီလို့ယူဆရတဲ့အနည်းဆုံး28ယောက်အပါဝင်တစားက132ယောက်ဟားမတ်တပ်မှာကြာရှိနေတယ်လို့အစ္စရေးကပြောထားပါတယ်။